တောင်တရုတ်ပြင်လဲတဲ့နိုင်ငံအများပိုင်းနဲ့နေပြည်တော်စုထားတဲ့ကိစ္စမှာတရုတ်နိုင်ငံနဲ့အငင်းပွားနေပြီးတရုတ်နိုင်ငံကြောင့်နေပြည်ပိုင်ဆိုင်မှုချိုးဖောက်ခံရတဲ့နိုင်ငံတွေကိုအမေရိကန်နိုင်ငံကထောက်ခံအားပေးသွားမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကဗုဒ္ဓဟူးနေ့ကပြောလိုက်ပါတယ်။ဒါပေမဲ့စီးရီးနီလန်ထဲတန်တမာရေးနီလန်အရာထောက်ခံသွားမှာလို့လည်းသူကပြောပါတယ်
။ And we'll go provide them the assistance we can, whether that's in multilateral bodies, whether that's in ASEAN.
အဲ့ဒီနိုင်ငံတွေကကျွန်တော်တို့တက်နိုင်တဲ့ထောက်ပံ့မှုတွေပေးရသွားပါမယ်။နိုင်ငံကဖွဲ့စည်းတွေမှာပဲဖြစ်ဖြစ်အာဆီယံဖွဲ့မှာပဲဖြစ်ဖြစ်တရားဥပဒေကြောင်းရပဲဖြစ်ဖြစ်နီလန်အားလုံးကိုအသုံးပြုပြီးအားပေးထောက်ခံသွားပါမယ်လို့သတင်းတော်တွေကိုဝန်ကြီးပုံပီယိုကပြောပါတယ်။တောင်တရုတ်ပင်လယ်ပြင်နဲ့တရုတ်တို့ပိုင်ဆိုင်တယ်လို့ကြေညာတောင်းဆိုထားတာတွေအားလုံးဒီဘက်ကိုအမေရိကန်နိုင်ငံကလက်မခံပဲပယ်ချကြောင်းတင်းနာနေတုန်းကကြေညာခဲ့တာပါ။အဲ့ဒီကြေညာချက်ဟာတောင်တရုတ်ပင်လယ်ကိုတရုတ်တို့ပိုင်ဆိုင်တယ်လို့ကြေညာထားတာကိုလုံးဝတရားမဝင်ဘူးဆိုပြီးပထမဆုံးအကြိမ်ပယ်ချလိုက်တာလည်းဖြစ်ပါတယ်။တရုတ်နိုင်ငံကချက်ချင်းဆိုသလိုပဲအမေရိကန်ရဲ့ယက်တီချက်ဟာဒေသတွင်းတင်းမာမှုတွေတိုးစေလိမ့်မယ်ဆိုပြီးပြန်လည်တုံ့ပြန်ပြောဆိုခဲ့ပါတယ်။တောင်တရုတ်ပင်လယ်ရဲ့နယ်မြေပိုင်ဆိုင်ကြောင်းတရုတ်တို့ရဲ့တောင်းဆိုချက်တွေကိုအမေရိကန်နိုင်ငံကအစဉ်တစိုက်ဆန့်ကျင်နေတာဖြစ်တယ်လို့တောင်တရုတ်ပင်လယ်ရဲ့စစ်သင်္ဘောတွေပုံမှန်ဆီလွတ်ပြီးပင်လယ်ရေကြောင်းလက်လက်ခွင့်ကိုထိန်းသိမ်းကြောင်းပြသလေးရှိပါတယ်။စွန့်ရဲ့အရေးမြင့်ကျွဲဝါတယ်လို့ယူဆထားတဲ့တောင်တရုတ်ပင်လယ်ရေပြင်ရဲ့90ရာခိုင်နှုန်းကိုပိုင်ဆိုင်ကြောင်းတရုတ်တို့တောင်းဆိုကြေညာထားချိန်မှာပဲဒေသရင်းကဘရူနိုင်း၊မလေးရှား၊ဖိလစ်ပိုင်၊ထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတို့ကလည်းတောင်တရုတ်ပင်လယ်ရဲ့အစိတ်အပိုင်းတချို့ကိုပိုင်ဆိုင်ကြောင်းကြေညာထားတာပါ။